စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေကြားမေလကုန်ပိုင်းကဆာလို့တိုက်ပွဲတွေဇက်တိုက်ဆုလို့ဖြစ်နေတဲ့နေရာတွေမှာတိုက်ဆုံနေတဲ့အရက်သားရုပ်လောင်14ဦးထက်မနည်းကိုတွေ့ရှိခဲ့ပြီးပြင်းပြင်းထန်ထန်ဒဏ်ရာရထားတဲ့သူကလည်း20ထက်မနည်းရှိတယ်လို့ကုညီကယ်ဆယ်ရေးလုပ်ငန်းပေးနေသူတူကဗီဒီယိုကိုပြောပါရယ်လုံခြုံရေးအခြေအနေကြောင့်မကောက်နိုင်သေးတဲ့အလောင်းတွေရှိနေသေးတယ်လို့လည်းအခုလိုပြောပြပါရယ
်လက်ရှိအဲ့တော့ခင်ဗျားနေပါဘောအခုချိန်တိဆိုတော့ကျွန်တော်တို့ဒီတရားတော်ဆိုတော့ဒီ73လောင်း74လောင်းလောက်ရှိနေတာလို့မှဒီကောင်းမြတ်တဲ့အလောင်းတွေကအများဆုံး9လောင်း6လောင်းလောက်ရှိမှာပေါ့နော်ဒီမြဲရမ3လောင်းရင်မင်းညာ9လောင်းထုတ်လို့ရတယ်ဒါ9လောင်းရင်တော့ဒီကြံသေးတာပေါ့ကြံရှိတာကအများကြီးအတိအကျတော့မသိသေးဘူးနောက်ပြီးမှဝင်လို့လည်းမရဘူးနော်ရှော့ပေါ်နေလို့လည်းမရဘူးတန်ရာရတဲ့လူဆိုတော့ဒီအများဆုံးတော့ဒီ20ဒီဘောနော်20ဦးနဲ့အထက်ပဲပေါ့နော်တိကျလာနေတာနဲ့အကုန်တွေ့တော့20ကျော်30ကျော်ဒီကမ်းမှာဘောပြန်ထားတဲ့လူတွေခါကြတော့20လောက်ရှိတော့ပေါ့နော
်အများစုကစစ်ပေးလို့ရရှောင်ရှားရင်လမ်းစာပြစ်ခတ်ခင်ရလို့သိဆုံးတာနေရီပေါ်ကိုလက်နဲ့ကြီးကြီးတွေကြားရောက်ပောက်ကွဲလို့သိဆုံးကြတာတွေဖြစ်တယ်လို့ပြောပါတယ
်ပောက်ကွဲဖြစ်တယ်ပောက်ကွဲညင်တော့လည်းရှင်ဒီလူတွေကသင်ဖက်ရပြန်လို့မျိုးပေါ့နော်ဒီအောင်ရဆက်မှာပေါ်ပေမှာပြန်ပတ်ခင်ရလို့ဘောတော့ရောမှမလို့ချုပ်ဘူးဆိုတော့မတည်ဘူးပေါ့နော်ဒီဒီနောက်ဖြတ်မယ်ဆိုတော့နော်ဒီနောက်ဖြတ်တဲ့လူတွေမှာတော်တော်လေးသိခံရတယ်နောက်ဆုံးဦးနဲ့ဖြစ်စီမှာအခုဒီကောင်းလို့နေရတဲ့ဟာလေးပေါ့နော်ဒီတခံနေရတဲ့ဒီသူလေးနောက်တစ်ချို့အခုပေါင်းနေရတဲ့လောင်ရဒီအိမ်ထဲမှာနေနေပြတ်ခံရတဲ့လူပေါ့ဒီနေ့ဒီခါကျဆိုအတိအကျဒီမှာဒီဆုံးလာတဲ့ညားတဲ့ဒီကောင်းအရင်တစ်ခေါက်ဖြစ်စင်မျိုးမတူဘောနော်ဒီကလေးတငယ်လေးပါဝင်လာတာတွေ့နေရတော့ပေါ့နော
်ပြီးခဲ့တဲ့မေလ28ရက်နေ့ကနေ29ရက်နေ့အထိမိုးပြဲမြို့မှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်စစ်တပ်တက်ဆွဲထားတဲ့ညောင်ဝိုင်းရက်ွက်နားမှာ300ဆက်တိုက်တိုက်ပွဲဖြစ်ခဲ့ရပါအဲ့နောက်တိုက်ပွဲတွေငြိမ်နေခဲ့ပေမဲ့လို့ဒီဇွန်လပထမပတ်ကစပြီးတော့ဇွန်လ10ရက်နေ့အထိတိုက်ပွဲတွေပြန်ဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲတွေကြောင့်မိုးပြဲမြို့ကအများစုကတော့အိုးအိမ်တွေကိုစွန့်ခွာပြီးဘေးလွတ်ရာကိုတိမ်းရှောင်နေကြရပြီးတချို့ကတော့မြို့ထဲမှာပဲရှိနေကြပါတယ်မိုးပြဲမြို့ကတူကတော့လက်နဲ့ကြီးတယ်ကြားရရင်ပုန်းခုချင်းထဲမှာပုန်းခုနေရတယ်လို့ပြောပါတယ်
။ပြေးတာလည်းပြေးကြပါတယ်။ကိုယ်အိမ်နဲ့ကိုယ်လည်းပုန်းခုတို့ချင်းနဲ့ကိုယ်ကနေကြတယ်။အဲအကံပြားပဲလို့ပြောယူကြတော့မှာပေါ့ဗျာ
။စစ်တပ်ကစီးရီလှူရှားနေတဲ့မိုးပြင်းမြို့မှာနှစ်ဖက်တိုက်ပွဲတွေမကြာခဏဖြစ်ပွားနေပြီးမျိုးကန်တွေကလည်းအမြဲတမ်းပြေးလို့ရကိုပြေးလွှားနေကြရတယ်လို့ကျန်းမာရေးစားတောက်ရေးအကူအညီတွေလည်းလိုအပ်နေပါတယ်ရှင်။